Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဖေဖော်ဝါရီလ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်လိုမီတာ1925/32နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကတော့ကိုရနိုင်နဲ့ကျွန်မအနားလောက်တော့ပြောပြမှာပါ။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူထုကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေပဲစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးကို3လအတွင်းစတင်နိုင်ရရှိတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနာဆင်ရမှာကတော့ကူးစက်ခံရသူပေါင်းက12,000ကျော်ဖြစ်သွားပြီးတည်ဆုံးသူ200ကျော်ဖြစ်သွားပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးတရုတ်အင်းကြီးချင်းမြန်မာနိုင်ငံထဲကိုဝင်မလာအောင်ကျန်းမာရေးဝန်ကြီးဌာနကစနစ်တကျကာကွယ်ပေးနေတယ်လို့ဆိုပေမဲ့မြန်မာနိုင်ငံမှာတော့ယောဂါကူးစက်မှုကိုစိုးရိမ်တကြီးဖြစ်နေပါတယ်။ဒီအပေါ်မှာအထူးကုဆရာဝန်ရဲ့သုံးသပ်ချက်ဘယ်လိုရှိပါသလဲ
။ဒီကျန်းမာရေးဝန်ကြီးဌာနကတော့ဒီ WHO ကထုတ်ပြန်ထားတဲ့ကာကွယ်ရေးနည်းလမ်းတွေကိုပဲအဓိကလိုက်နာမယ်ဆိုရင်ဒီလိုလိုတာပေါ်မှာကျေးဇူးတို့ကြမ်းမင်းပြောနိုင်တယ်။ကိုရှိကိုပုံ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဖြစ်မှာကိုစိုးရိမ်တဲ့အတွက်မြန်မာကနေဇက်ဂိတ်တွေကိုပိတ်လိုက်ပါတယ်ဒီသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူထုကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်တယ်လို့တရုတ်နိုင်ငံကိုရောက်ခဲ့တဲ့နိုင်ငံခြားသားတွေကိုလည်းပြည်ဝင်ခွင့်နဲ့ပိတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူ259ဦးနဲ့ကူးစက်ခံရသူ12,000ဝန်းကျင်ရှိတဲ့အကြောင်းတရုတ်တာဝန်ရှိသူတွေကထုတ်ပြန်လိုက်ပြီးချိန်မှာပဲအမေရိကန်ကအခုလိုကြေညာတာပါကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့ကူးစက်ပြန့်နှံ့နေတဲ့အတွက်တရုတ်နိုင်ငံကိုလက်တလောရောက်ရှိခဲ့ပြီးတော့အမေရိကန်ကိုလာနေကြတဲ့နိုင်ငံခြားသားတွေကိုပြည်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဌာနဝန်ကြီး Alec Azar ကမနေ့တောက်ကြနေမှာကြေညာခဲ့တာပါဒီထဲမှာတော့အမေရိကန်နိုင်ငံသားမိဘမောင်နှမတွေရှိထားတဲ့သူတွေမပါဘူးလို့ပြောပါတယ်ဒါအပြင်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံဟူပေပြည်နယ်ကိုခီထွက်ခဲ့တဲ့အမေရိကန်နိုင်ငံသားတွေကိုလည်းယောဂါပြိုးတဲ့ကာလဖြစ်တဲ့ဆယ်လေးရက်ကြာထိတီးခြားခွဲထုတ်ပြီးတော့စောင့်ကြည့်သွားမယ်လို့ပြောပါတယ်။အာရှဖက်မှာတော့ဗီယက်နမ်နိုင်ငံကဒီကနေ့ပဲအရေးကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်တာပါ။တရုတ်၊ဟောင်ကောင်း၊ထိုင်ဝမ်ကိုပြေးဆဲနေတဲ့ဗီယက်နမ်လေယာဉ်ခီးစဉ်အားလုံးကိုလည်းဒီကနေ့ကစပြီးတော့ရက်အကန့်အသတ်ရှိလိုက်ဆိုင်လိုက်သလိုပြီးခဲ့တဲ့ဆယ်လေးရက်အတွင်းတရုတ်ကိုရောက်ခဲ့တဲ့ကမ္ဘာလှည့်ခီးတဲ့တွေကိုလည်းဗီယက်နမ်နိုင်ငံပြည်ဝင်ခွင့်ဗီဇာထုတ်မပေးတော့ဘူးလို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။
ကောမရှိတဲ့နိုင်ငံတွေဟာတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုကာကွယ်နိုင်အောင်အတွက်နီလမျိုးစုံတုံးပြီးတော့ချင့်ကပ်ဆောင်ရွက်နေကြပါတယ်တရုတ်နိုင်ငံတချို့နိုင်ငံတွေကတော့ဒီတရုတ်နိုင်ငံသားတွေကိုသူတို့ရဲ့နိုင်ငံနှင်းကိုပေးမှုဝင်မဲ့တားမြစ်ထားသလိုတချို့နိုင်ငံတွေကလည်းခီးသွားလာမှုသတိပေးချက်ထုတ်ပြန်တာတွေထားမှမဟုတ်သီးသန့်ဖယ်ထုတ်ပြီးတော့စောင့်ကြည့်ကူးစက်တာတွေလှုပ်ဆောင်နေကြပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာအကြမ်းများအဖြစ်12,000လောက်ရှိပြီးတော့တရုတ်နိုင်ငံပြင်ပမှာတော့ရောဂါကူးစက်ခံရသူ100ကျော်လောက်ရှိတယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေဆင်းဟာနေတိုင်းလူလူတိုးလာနေပြီးတော့အခုဆိုရင်တော့ဩစတြေးလျ၊ကမ္ဘောဒီးယား၊အိန္ဒိယ၊ဂျပန်၊မလေးရှား၊နီပေါ၊ဖိလစ်ပိုင်၊စင်ကာပူ၊တောင်ကိုရီးယား၊သီရီလင်္ကာ၊ထိုင်ဝမ်၊ထိုင်၊ဗီယက်နမ်၊ကနေဒါ၊အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ရုရှား၊ဆွီဒင်၊ UAE နိုင်ငံတွေကသူတို့စီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေရှိတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကြောင့်သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံမှာတော့156ယောက်ထိရှိသွားခဲ့ပြီဖြစ်ပြီးတော့ပြင်ပမှာတော့သေဆုံးသူတယောက်မှမရှိသေးဘူးလို့သိရပါတယ်ခင်ဗျာ
တရုတ်နိုင်ငံဝူဟန်ကနေပဲစတင်ပြန့်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါကာကွယ်ဆေးကို3လအတွင်းစတင်နိုင်ခြင်းရှိတယ်လို့အမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးအန်သနီဖောက်စီကပြောပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာ SARS ယောဂါကာကွယ်ဆေးထုတ်လုပ်ခဲ့တော့ကတော့စမ်းသပ်ကြည့်ဖို့အလားပေါင်း20ကျော်အချင်းယူခဲ့တာပါကိုရိုနာကာကွယ်ဆေးထိရောက်မှုရှိမရှိအန်ရကင်မကင်ဆိုတာကတော့အရင်ဆုံးစမ်းသပ်ကြည့်မှဖြစ်ပြီးစမ်းသပ်ကာလကတော့လာရီနဲ့ရှိထပ်ပြီးတော့ကြာနိုင်ပါတယ်။ဒါပေမဲ့လည်းအရင်တုန်းကကာကွယ်ဆေးထုတ်လုပ်ဖို့စမ်းသပ်ဖို့အချိန်အတော်ကြာယူခဲ့ရပေမဲ့အခုတော့ဒီဗိုင်းရပ်စ်ပိုးစတင်ပြန့်ပွားပြီးအချိန်တို့အတွင်းမှာပဲကာကွယ်ဆေးစမ်းသပ်နိုင်တော့မှာပါ။ကာကွယ်ဆေးတွေအလုံးရဲ့အလုပ်လုပ်ပုံကတူညီပါတယ်။ယောဂါပိုးရဲ့ပင်မပရိုတိန်းဓာတ်ဒါမှမဟုတ်သတ်ထားတဲ့ယောဂါပိုးကိုကာကွယ်ဆေးအဖြစ်လူခန္ဓာကိုယ်ထဲထိုးသွင်းပေးလိုက်တာပါ။အဲ့ဒီအခါမှာလူခန္ဓာကိုယ်ရဲ့ခုခံအာစနစ်ကအဲ့ဒီပိုးတွေကိုပြန်ပြီးတော့လှုပ်ရှားစေတဲ့အတွက်ယောဂါကူးစက်ခံရပြီးဆိုရင်ကိုယ်ထဲကပိုးအချင်းချင်းထိတွေ့ပြီးတော့သဟဆာဒဖြစ်သွားတာကြောင့်နာမကျန်းဖြစ်မဖြစ်ပဲနဲ့ခန္ဓာရင်ရှိသွားစေတာလည်းဖြစ်ပါတယ်
ဒီနိုင်ငံဝူဟန်မြို့မှာတက္ကသိုလ်ပညာသင်ကြားနေတဲ့အိန္ဒိယကျောင်းသားကျောင်းသူ324ယောက်ကိုအိန္ဒိယအစိုးရကဒီကနေ့စနေနေ့မှာလေယာဉ်နဲ့ပြန်ခေါ်လာခဲ့ဖြစ်ပါတယ်။ညူဒီလီမြို့ကိုလေယာဉ်ဆိုင်တဲ့အချိန်မှာပဲသူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားခြင်းရှိမရှိသတင်းနှစ်ပတ်ကြာစောင့်ကြည့်ဖို့တရားခွဲထားတဲ့နေရာတစ်ခုကိုပို့ဆောင်ခဲ့ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ပထမဆုံးကျောင်းသားတယောက်ကိုရောနိုင်ငံတောင်ပိုင်းကဒီကရာလာပီနယ်မှာတွေ့ရှိခဲ့ပါတယ်။ကမ္ဘာပေါ်ကဒုတိယလူကြီးအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်တားဆီးရေးတွေပြင်ဆင်ဆောင်ရွက်နေပါတယ်။ညူဒီလီမြို့ကလေစိတ်ကိုဒီနေ့ရောက်လာကြတဲ့လူ100ကျော်ဟာကျောင်းသူကျောင်းသားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာပညာသင်ကြားနေကြတဲ့အိန္ဒိယကျောင်းသား1000ကျော်ရှိပြီးတော့အများစုကတော့ဆီကောလိပ်မှာတက်ရောက်သင်ကြားနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဝန်ထပ်ပိတ်ထားတဲ့ဝူဟန်နဲ့အနီးတဝိုက်ဒေသကနေအိန္ဒိယနိုင်ငံသားတွေကိုခေါ်ထုတ်လာမဲ့ဒုတိယလေယာဉ်တစ်စင်းနဲ့မကြာခင်မှာဆက်ရောက်လာဖို့ရှိပါတယ်။အိန္ဒိယနိုင်ငံမျိုးကြီး9ခုကအဓိကလေစိတ်ထင်မှာတော့တရုတ်နဲ့ဟောင်ကောင်ကရောက်လာကြတဲ့ခီးစဉ်အားလုံးကိုကိုအပူချိန်တိုက်တာနေပြီးတော့ယောဂပါလာသူဖြစ်မတင်ငါတဲ့သူတွေကိုခွဲထုတ်ထားမဲ့အစီအစဉ်ကိုလည်းလှုပ်ဆောင်ထားပါတယ်။ခုလက်ရှိမှာတော့ပြည်နယ်ပေါင်း6ခုမှာသီးခြားခွဲထုတ်ထားတဲ့လူပေါင်း40လောက်ရှိနေပါတယ်။မြန်မာနိုင်ငံကလည်းဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေကိုအမြန်ဆုံးခေါ်ယူဖို့လှုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနက VOA ကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်American သမ္မတတော်နဲ့ Trump ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အပေါ်ကြားနာမှုမှာတက်သေးတွေကိုခေါ်ယူစစ်ဆေးခြင်းမပြုဖို့အထက်လွှတ်တော်ကမနေ့တောက်ကြနေမှာမဲခွဲအတည်ပြုလိုက်ပါတယ်။သမ္မတကိုစွဲဆိုထားတဲ့အမှုနမှုနဲ့ပတ်သက်ပြီးတော့အပြစ်ရှိမရှိဆိုတာကိုတော့လာမယ့်သတင်းပါမှာမဲခွဲကြတော့မှာပါ။အောက်လွှတ်တော်ဒီမိုကရက်ကိုစလဲရီနဲ့သမ္မတ Trump ရဲ့ဥပဒေအကျိုးဆောင်အဖွဲ့တို့ကတော့လာမယ့်သတင်းလာနေမှာနောက်ဆုံးတင်ပြလျှောက်လွှဲမယ်လို့ခန့်မှန်းရပါတယ်။အောက်လွှတ်တော်ကတရားစွဲဆိုထားသလိုသမ္မတ Trump အနေနဲ့သမ္မတအရာထူးတာဝန်ကိုတလွဲအသုံးပြုခဲ့သလားဆိုတာနဲ့ Congress လွှတ်တော်ရဲ့တရားရေးလုပ်ငန်းကိုနောက်ရှက်ခဲ့သလားဆိုတဲ့အပေါ်အဖြစ်ရှိမရှိလာမယ့်ပုံတို့နေမှာအထက်လွှတ်တော်အမတ်တွေကမဲခွဲကြမှာပါ50သမဲ49မဲနဲ့မဲခွဲဆုံးဖြတ်လိုက်တာမှာ Republican အမတ်တွေဖြစ်ကြတဲ့ Susan Collins နဲ့ Mitch Romney တို့ကတော့အသက်တွေထွက်ဆိုမဲ့သူတွေခေါ်ဆိုရေးအဆိုပြုထားကြတဲ့ Democrat တွေဘက်ကရက်တီမဲပေးခဲ့ကြတာဖြစ်ပါတယ်
ဥရောပသမဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်လိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံတဝန်းပြည်သူတွေရဲ့သဘောထားတွေကလည်းအမျိုးမျိုးဖြစ်နေကြပါတယ်။အခုလို EU ကနေဗြိတိန်နှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံတဝန်းမှာတချို့တွေကလည်းအောင်ပွဲခံနေကြပြီးတော့တချို့တွေကလည်းဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဥရောပနိုင်ငံတွေစုပြီးဖွဲ့စည်းထားတဲ့ဥရောပသမဂ္ဂကနေဗြိတိန်ကပထမဆုံးနှုတ်ထွက်လိုက်တဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်နေကြပါတယ်။EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးထားတဲ့သဘောတူညီမှုအရအကူအပြောင်းကာလ17လအထွန်းမှာအပြောင်းလဲတွေတော့ချက်ချင်းဖြစ်လာဖို့မရှိသေးပါဘူး။ဗြိတိန်အနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံမဟုတ်တော့ပေမဲ့လည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့အတူအလုပ်တွေဆက်လုပ်ပြီးတော့ခုံသွယ်မှုတွေကိုလည်းလာမယ့်ဒီဇင်ဘာ31ရက်နေ့အထိလွတ်လပ်စွာဆက်လုပ်သွားနိုင်မှာဖြစ်ပါတယ်။တောက်ကြနေညဗြိတိန်စံတော်ချိန်17နာရီဘယ်လ်ဂျီယမ်စံတော်ချိန်ည12နာရီမှာတော့လန်ဒန်မှာရှိတဲ့ပါလီမန်ရင်ပြင်မှာလူတွေထောင်ထဲချီစုဝေးခဲ့ကြပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ခြင်းအထိမ်းအမှတ်ဖြစ်တဲ့ဗြိတိန်နိုင်ငံတော်သချင်းတွေကိုတည်ဆူခဲ့ကြပါတယ်။ဒါပြင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းသူ့ရဲ့အမှတ်30ဒေါင်နင်းလမ်းမှာဒီ EU ကနေဗြိတိန်နှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့တည်ဆန်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရင်းနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲနေကြတဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကိုယ်စားလှယ်တို့ရဲ့အပြည့်အဝသဘောတူညီမှုဆွေးနွေးပွဲတွေရှင်းမတိုးနိုင်မဲ့ဖြစ်နေပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲအမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အာဖဂန်အစိုးရတပ်တွေအပေါ်တာလီဘန်တို့အကြမ်းဖက်တိုက်ခိုက်မှုတွေတိတိတသာတိုးလာတဲ့အချိန်မှာညီညာရေးဆွေးနွေးပွဲတွေရပ်သွားတာပါ။ပြင်းထန်လာတဲ့အခုလိုဆောင်းရာသီကာလအတွင်းတာလီဘန်လက်နက်ကင်တွေရဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်ကြဆုံသူအတော်များသလိုအာဖဂန်နိုင်ငံတော်ဝန်အယက်သားတေဆုံမှုတွေလည်းပိုးပြီးတော့တိုးလာနေတာပါ VOA ကိုပြောဆိုခဲ့တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူဆူဟီလ်ဆာရှိငါရောညီညာရေးဆွေးနွေးပွဲအခုနောက်ဆုံးရန်နာသွားတာဟာအမေရိကန်ကြောင်းဆိုပြီးအပြစ်တင်ပါတယ်သဘောတူညီမှုစာချုပ်လက်မှတ်ရေးထိုးမဲ့ရက်တွေမှာလုံခြုံရေးအတွက်အာမခံပေးထားပေမဲ့လို့အမေရိကန်ဘက်ကတောင်းဆိုချက်တွေထပ်တိုးလာတဲ့အတွက်ဆွေးနွေးပွဲလုပ်ငန်းတွေအဟန့်အတားဖြစ်သွားစေတယ်လို့လည်းပြောခွင့်ရသူဆာရှိငါကပြောဆိုခဲ့တာပါညီညာရေးစာချုပ်လက်မှတ်ထိုးမဲ့တဲ့ဘက်မှာတာလီဘန်တွေဘက်ကတိုက်ခိုက်မှုတွေရှော့ချထားမဲ့ကိစ္စကိုဆာရှိငါကညညွန်ပြောဆိုသွားတာပါတာလီဘန်တို့ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတုံ့ပြန်ချက်တွေတော့ထွက်မလာသေးပါဘူး
Australian Open Tennis အမျိုးသမီးတူချင်း Final မှာတော့ American က Sophia Kenin ကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။အမျိုးသမီးတူချင်း Final ကိုမဘုံမြို့မှာဒီကနေ့စနေနေ့မှာကစားကြတာမှာ American ကအသက်21နှစ်အရွယ် Sophia Kenin ကစပိန်နိုင်ငံက Garbiñe Muguruza ကို 6-6-6-6 နဲ့အနိုင်ရသွားခဲ့ပါတယ်။ဒါဟာ Kenin အတွက်တော့ Australian Open ကိုပထမဆုံးအကြိမ်ပိုဆွဲတာဖြစ်လို့သူမရဲ့ပထမဆုံးဒီ Grand Slam ဆုဖလားလည်းဖြစ်ပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်သူရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်လို့ Kenin ကပွဲပြီးမှပြောပါတယ်။ Australian Open ကိုအနိုင်ရဘူးတဲ့သူတွေထဲမှာ2008ခုနှစ်ကရုရှားနိုင်ငံသူ Maria Sharapova နောက်ပိုင်း Kenin ဟာအသက်အငယ်ဆုံးဖြစ်ပါတယ်။Kenin ဟာ Australian Open ကိုဘူးဆွဲသွားတဲ့အတွက်စုချင်းငွေဖြစ်နဲ့ American Dollar 1.9 သန်းကျော်ရရှိသွားခဲ့ပါတယ်။မြို့သားတူချင်း Final ကိုတော့မနေ့ဖြန်မှကစားကြမှာဖြစ်ပြီးတော့ Serbia ကကမ္ဘာအဆင့်နဲ့ Novak Djokovic နဲ့ออสเตรเลียနိုင်ငံကအစင်က Dominic Thiem တို့ဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ The Voice
of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ကူးစက်ခရသူပေါင်း 12,000 ဝန်းကျင်နဲ့တည်ဆုံးသူ200ကျော်သွားပြီဖြစ်တဲ့ WHO ကနေအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာတည်ဆုံးမှုအများဆုံးဖြစ်နေလို့ဒီဗိုင်းရပ်စ်ပိုးတရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံထဲကိုဝင်မလာအောင်လို့စနစ်တကျကာကွယ်နေကြပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကလုံလောက်တဲ့သတင်းအချက်အလက်နဲ့ပညာပေးမှုတွေမရှိတာကြောင့်မြန်မာနိုင်ငံထဲမှာတော့ရောဂါကူးစက်လာမှာကိုစိုးရိမ်တကြီးဖြစ်နေပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့သတင်းမှားတွေနဲ့ကောလာဟလတွေကိုအထူးသတိထားစင်ကြင်ကြဖို့ကိုလည်းကျမ်းမာရေးပညာပေးနေပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဒီကနေ့ထိဆိုရင်မြန်မာအိမ်နီးချင်းတရုတ်နိုင်ငံတွေကဝူဟန်မြို့ကစတင်ခဲ့တဲ့ကူးစက်ရောဂါပိုးကြောင့်ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေထိကြေညာလိုက်ရပြီဖြစ်ပါတယ်ဒီလိုမျိုး WHO ကတော့အရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့အခြေအနေမှာတရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတိကျတဲ့သတင်းအချက်အလက်တွေပညာပေးမှုတွေလုံလောက်မှုမရှိတာကြောင့်အများပြည်သူမှာစိုးရိမ်မှုတွေရှိနေပေမဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်မဲ့ကျန်းမာရေးအသိနည်းနေကြသေးတယ်လို့ရန်ကုန်မြို့ကမတ်ဆွေကပြောပါတယ်
အဲဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျမကတော့အများဆုံးရင်းနှီးတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျမဒီမှာအချို့တင်ကောက်ပဲမှုဆိုတာလည်းမရှိဘူး။ဖြစ်လာလို့ရှိရင်လည်းဟိုကုပေးစရာနိုင်ငံတော်မှာအစပေါ့နော်။စီးဝါဆိုတာလည်းမပြည့်စုံဘူး။ WHO ကတောင်ပြောထားပြီးဆိုတဲ့အခါကျတော့အများဆုံးရင်းနှီးတာကောင်းတဲ့အခြေအနေပေါ့နော်။ဒါပေမဲ့ဒီမှာဒီမှာကလည်းဟိုကျမမြင်တွေ့ရကတော့ကျမတို့ရက်ွက်တွေထဲမှာစတဲ့အခါကျတော့ဒီနဲ့ပတ်သက်ပြီးတော့ဟိုဘဟုတုတ္တဟာဟိုဘယ်လိုပြောလဲနည်းနည်းတဲ့ပုံစံမျိုးပေါ့နော်။အဲ့တော့တည်ရင်တော့ဘာမှမသိဘူး။အဲ့တော့ဖြစ်လာလဲဘာဖြစ်လဲတည်ရင်ကလည်းပြီးတော့လည်းဘာမှမဖြစ်နိုင်ပါဘူး။ဆိုပြီးတော့ဆော့ဆော့တော်တော်လာလာပဲဒီလိုပဲနေနေကြတာပဲမတ်စကတ်ထားတဲ့လူတယောက်တစ်ယောက်ပဲတွေ့တယ်ဘယ်လိုပြောရမလဲအစိုးရလည်းဒါဟာအရန်အန္တရာယ်ရှိပါတယ်ဆိုတဲ့ဟာကိုဟိုသတင်းတစ်ခုအနေနဲ့ထုတ်ပြန်လို့ message လေးတွေပေးနိုင်ရင်တော့ပို့ကောင်းတာပေါ့နော်ဒါဆိုရင်တို့အနေနဲ့နည်းနည်းတို့ချောင်းမိကြမှာပေါ့နော
်တရုတ်ခီးသွားတွေကနေတစ်စင်ယောဂပိုးကူးဆက်လာမှာကိုအများကစိုးရိမ်တကြီးဖြစ်နေကြချိန်မှာပဲမနေ့တော့ကတရုတ်နိုင်ငံကွမ်ဂျိုးကနေရန်ကုန်မြို့ကိုဆက်ရောက်လာတဲ့လေယာဉ်ပေါ်မှာပါလာတဲ့အသက်60ဝန်းကျင်ရှိတန်တရာလူနာတယောက်ကိုတွေ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့တရုတ်ခီးတဲ့အကုန်ပြန်လွတ်လိုက်ပြီးမြန်မာနိုင်ငံသားတို့နဲ့တန်တရာရှိလူနာကိုတော့ဝေဘာဂီကူးဆက်ယောဂကူးဆေးရုံမှာပို့ဆောင်ဆစ်ဆေးနေပါတယ်။ဒီကနေ့မှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်စွာပြုလာပြီးသူ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိထိုင်းနိုင်ငံကအထူးတက်ခွဲကန့်ကိုဆစ်ဆေးပေးဖို့ပြီးအနီးကပ်စောင့်ကြည့်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ကျန
်းမာရေးအစားဝန်ကြီးဌာန website မှာဒီအချိန်လေးကျွန်တော်တို့ပြင်သားပါတယ်ချားလိုက်ကြတယ်သူတို့ရတဲ့ကုသမှုတွေသိနေတယ်စောရင်ကြာမရှိဘူးဆိုတော့ကျွန်တော်ပြင်သားပြီးဖြစ်ပါတယ်ကျွန်တော်တို့ကျမဦးစီးဆိုင်မှာထုတ်ပြန်ခြင်းညာချက်တွေဒီသူတို့လိုက်နာရချက်တွေချက်လက်တွေအကုန်လုံး QR code နဲ့ဆန်ပြီးပေးထားဖြစ်ပါတယ်ထုတ်ပြန်တဲ့အချက်တွေအကုန်လုံးဝန်ရောင်းသိရှိနိုင်ပါတယ်
ဒါအပြင်တရုတ်နိုင်ငံဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေရဲ့အရေးနိုင်ငံတော်သမ္မတရဲ့ညွှန်ကြားမှုအောက်ကနေတိုက်ရိုက်စီစဉ်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကကျောင်းသားတွေနေရက်ပြန်ခေါ်နိုင်ရေးနောက်ဆုံးအခြေအနေအခုလိုပြောပြပါတယ်
။ဝူဟန်နဲ့ပတ်သက်လို့ဝူဟန်ကဘုံနဲ့ရောဂါကာကွယ်ထိန်းချုပ်ရေးကော်မတီပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အဲဒီဖွဲ့တွေရဲ့လုပ်ဆောင်မယ့်အလုပ်ငန်းစတဲ့ချက်လည်းရှိပါအဲဒီမှာလည်းဒီဝန်မှာရောက်ရှိနေတဲ့မှာကျောင်းသားတွေကိုခေါ်ယူဖို့ကြာတရုတ်နိုင်ငံကစူရနဲ့ပေါင်းစပ်နေတဲ့ပြည်ပတွေပါတယ်။ရှင်းနိုင်တော့ဒီနေ့ဒီသေးလောက်ပြန်ခေါ်နိုင်မယ်လို့တော့ မှန်ပါပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသတင်းတွေကိုစင်စက်မပြတ်ပြည်သူကိုပြောပြပေးနေတယ်လို့တန်တရားလူနာတွေတွေ့ရှိရင်ပြည်သူကတပြေးညီသတင်းပေးပို့ပြီးပူပေါင်းပါဝင်ကြဖို့တိုးစုံနေပါတယ်လို့ AR တိုင်းကပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကလည်း VOA ကိုပြောပါတယ
်ဆက်ပေါက်ဆိုင်မှာလည်းအဲ့ဒီဖြားရတာပြည်သူရှင်တွေကအခုကြောင့်လို့ဒါကတော့ဘတ်စ်ကားတွေမှာစီးတဲ့လူတွေမှာလည်းများပါလာလို့ရှိရင်ရှားမယ်ဆိုဘတ်စ်ကမယ်စီးရင်ကသတင်းပို့ရမှာပေါ့အဲ့တော့အဓိကဟုတ်တယ်။နောက်ပညာပေးတာကတော့အများကြီးတိုးဖို့ရယ်၊ဆက်လာနေချောင်းဖို့ရယ်၊နောက်အေးဝါးရဖို့ရယ်၊နောက်တော့အင်းခံနေအသားရောင်ချက်ထားမှဆိုရင်ကြောက်အောင်ချက်ဖို့ရယ်၊နောက်တော့အင်းခံနေဖြစ်ဖို့ဒါတွေပဲပညာပေးလို့ပါ
ပြည်သူလူထုအကြားကျမ်းမာရေးပညာပေးမှုစေဒီအမားရွေးနေတရင်မာတွေပြန့်တက်နေတာနဲ့ပတ်သက်ပြီးပြည်သူတွေကစိုးရိမ်တကြီးဖြစ်နေတဲ့အနေအထားပေါ်မှာတော့သက်ဆိုင်သူတာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားဆောင်ရွက်သင့်တယ်လို့ပြည်သူတွေဘက်ကလည်းဒါကိုမပေါ်ဆပဲသတိထားရှောင်ကျဉ်သုံးသပ်သင့်ပါတယ်လို့လူထုကိုကျမ်းမာရေးပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်ကြီးကြတဲ့ချိန်မှာတဲ့သတင်းဌာနကထုတ်ပြန်ချက်တွေကိုပဲတိရှိပြီးတော့သုံးသပ်သင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ဒီယောဂနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကခြေခြေပြင်းပြင်းလေးလာတိရှိမယ်ဆိုလို့ရှိရင်သူများလုပ်နေတာဒီတဲ့ဆိုင်ကိုပါလို့သင့်တယ်လေကိုပါဒီစုံလန်းထားသင့်တယ်တွေကိုဦးစားပေးသင့်တယ်လို့လည်းဒီလူတွေပြောကြတယ်ပြီးတော့မှဒီဓမ္မအထွေကြီးဌာနကတော့ဒီ WHO ကထုတ်ပြန်ထားတဲ့ကာဗွေနီလန်းတွေကိုပဲအဓိကတိုင်းနာမယ်ဆိုရင်ဒီလူတွေတာဝန်ကခြေပြီးတော့ကြံမြင်ပြောနိုင်တယ်ကိုရှိကိုကိုရောက်ရှိမလာအောင်ပဲဘလို့တိရှိစစ်ဆေးနေမလဲဆိုတာကအဓိကပုံချတယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲ၎င်းနေကြောင်းကြောင်းထိတ်လိုက်တာမျိုးမဖြစ်သေးဘူးလို့ကြားတဲ့သတင်းတွေကလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့ခါတွေကိုလေးလာဆက်လက်ကြည့်ရှုတင်တယ်လို့ဒါအကြံပေးတင်တ
ာတရုတ်နိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်လူစုလူဝေးများပြားတဲ့ကျင်းပတဲ့အခမ်းအနားတွေမကျင်းပဖို့ဗန္ဒလေးတိုင်းအစိုးရဘက်ကဆုံးဖြတ်ပြီးတော့မဟာပွဲတင်းတပေအခမ်းအနားကိုရွှေ့ဆိုင်းလိုက်ကြောင်းသာသနာရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်တရုတ်ရဲ့အင်ဂျင်ချင်းမြန်မာနိုင်ငံထဲမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူတရဝင်းစီးရဲအရာမရှိသေးတယ်လို့ကူးစက်မှုတန်တရားရှိတဲ့လူနာက3ဦးသာရှိသေးတယ်လို့လည်းသမ္မတရုံးပြောခွင့်ရကမနေ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲပြောဆိုထားပါတယ်ရှင်ဒီကနေ့မှာတော့မြန်မာနိုင်ငံကိုဝူဟန်ကနေပြန်ရောက်လာမဲ့မြန်မာအကြောင်းသူအကြောင်းသားတွေဟာမြန်မာတန်ရုံးရဲ့စီစဉ်မှုနဲ့အခုဆိုရင်တော့ဝူဟန်လေစိတ်မှာမြန်မာနိုင်ငံကိုစောင့်ပြန်မှုစောင့်ဆိုင်းနေကြပြီဖြစ်တယ်လို့သိရပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ခိတ်တွေပိတ်ထားတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နယ်စပ်ဂိတ်တွေအကုန်လုံးကိုအခုဆိုရင်တော့ပိတ်ထားလိုက်ပြီဖြစ်ပါတယ်။ရှမ်းပြည်နယ်ဘက်မှာလည်းမိုင်းလာအထူးဒေသလေးကိုတရုတ်နိုင်ငံသားတွေဝင်ထွက်မှုပိတ်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့နယ်စပ်ဂိတ်တွေကိုလည်းပိတ်ပစ်လိုက်ပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မယင်းမာကသတင်းပေးပို့ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကိုစတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမိုင်းလာအထူးဒေသမှာလည်းတရုတ်နိုင်ငံသားများဝင်ထွက်သွားလာမှုတွေကိုမိုင်းလာမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပိတ်ပင်လိုက်ကြောင်းရှမ်းတန်တော်စင်သတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကပြောပြပါဗျာ
။မိုင်းလာအထူးဒေသပေါ်မှာဝအထူးဒေသဖြစ်မှာမှာလည်းသူတို့ကဒီအထက်အဒီနယ်မြေထဲမှာလည်းလက်နက်ကိုင်ရုံရှိတာကိုဥပမာမိုင်းလာမြို့မိုင်းလာအထူးဒေသလေးထဲမှာဆိုရင်ဒီဝင်လာတဲ့ဒီနယ်စပ်တကြောတိရတွေလုံးဝမဝင်လာဖို့သူကပိတ်ကင်ထားလိုက်ပြီးအဲဒါနဲ့ဒီဒီရောက်ရှိပြီးတော့မှပထမနေတဲ့ဒီဒီရုပ်တွေကလည်းဒီကျမ်းမာရေးရတိုးကြည့်ရှုတယ်နောက်ပြီးတော့မှသူတို့ဒီနေရာတိတံပြင်ဆင်ပေးထားတယ်ဥပမာလက်ဖက်ခြံဆိုတဲ့အဲ့ဒီလက်ဖက်ခြံလို့ပြောတဲ့ဒီအဲ့ဒီဝင်းထဲပေါ်မှာသူကယုံဒီဆေးယုံဒီဖက်ကူညီပံ့ပိုးတဲ့နေရာလေးပေါ့နော်တင်းတင်းကြီးရှိတဲ့နေရာလေးလောက်ထားပြီးတော့မှအဲ့ဒီအပူချိန်ညင်လာတဲ့သူအထက်ကိုထည့်ပြီးတော့မှကျမ်းမာရေးပြည့်စုံဆောင်ရှောက်ပေးတာတွေသူတို့လုပ်လာပေးတဲ့ဒီဒီပတ်အတင်းပေါ့နော်ဒီမိုင်းမင်းလာမြို့အထုဒေတာလေးရဲ့အနာပိုင်းတွေရပါတော့
။ဘူဟန်ဗိုင်းရပ်စ်လို့ပြောနေကြတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်လူစုလူဝေးနဲ့ကျင်းပမဲ့အခမ်းအနားတွေကိုရှမ်းပြည်နယ်ထဲမှာမကျင်းပနိုင်တော့ဘူးလို့လဲဆိုပါရယ်။2020ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်မဲ့83နှစ်မြောက်ရှမ်းမျိုးသားနေကိုတရုတ်မြန်မာနယ်စပ်မူဆယ်မြို့အပါအဝင်မြို့ကြီးအတော်များများမှာမကျင်းပနိုင်တော့တဲ့အကြောင်းဒေသနာအာဏာပိုင်တွေကရုပ်သိမ်းမှုတွေလုပ်ခဲ့ကြောင်းဦးဆိုင်မင်းကဆက်ပြောပြပါဗျာ
။ဒီရုပ်လုံရုပ်လုံချင်းရှိတဲ့ဘွဲလန်းဒီမလုပ်တော့ဘဲနဲ့ပိတ်ပင်တာတွေနောက်ပြီးတော့မှဒီတရုတ်နယ်စပ်နဲ့ဆက်ဆက်နေတဲ့မြို့ကြီးတွေပေါ့နော်။ဥပမာမူဆယ်မြို့တို့မလားမြို့တို့နောက်ပြီးတော့မှဒီဟိုပန်တို့ဖက်တို့အဲ့လိုမျိုးတွေပေါ့နော်။ဥပမာဒီဆယ်မြို့ကအစီအဝေးခေါ်တယ် mute kan ni bano asi we kho de di shan di ne ni chin ma bu pin sin de ha ri a lo mu du lo pyan yut dai mai de mu lut daw ba bu so de pong san ne lut de atika ro di cha ma ye ya di phit la le shin da wen phu mu lwe bu bano da cha mu lo yut dai na de shi de so
thai yin ma ne zat ma ro ကုန်း தேரி ဝင်ထွက်သွားလာနေတဲ့နေဇက်ဂိတ်၄ခုကိုပိတ်ကျလိုက်ပါတယ်တရုတ်နိုင်ငံကနေစတင်ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုစိုးရိမ်လာကြောင်းမိုင်းတုံမိုင်းဆက်မြို့နယ်အတွင်းမှာရှိတဲ့မြန်မာထိုင်းနေဇက်ဂိတ်၄ခုကိုမြန်မာဘက်ကယာယီပိတ်ထားလိုက်တာပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းမှာရှိတဲ့ချင်းတောင်းနဲ့ပုံပါဂျင်ဂျာဘီဘီ1ဂိတ်မိုင်းဖုံနားကောင်းမ ဒီဂိတ်တွေဟာထိုင်းနဲ့မြန်မာအာဏာပိုင်တွေနားလည်မှုတွေနဲ့ခွင့်ပြုထားတဲ့ဂိတ်များဖြစ်ပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စနေညကျန်းအပတ်စဉ်ကဏ္ဍတွေကဒုတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေအမျိုးစုံကိုတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါစကိုင်းတိုင်းဒေသကြီးကံကုန်းကျေးရွာမှာတော့ရေအောက်ရေတွေကြောင့်ဝက်စားတွေလျှော်တဲ့အခါမှာအယောင်ပြောင်းသွားတာတွေရှိသလိုရေနဲ့ထိတွေ့တဲ့အခါမှာလည်းရေပြားတွေခြောက်သွေ့ပြီးပကြအပ်တာတွေကိုကြုံတွေ့လာခဲ့တာ10နှစ်ကြာအောင်ရှိနေပါပြီရွာသားတွေကတော့ဒီလိုဖြစ်တာဟာကျင်းညီစီမံကိန်းကြောင့်ဖြစ်တယ်လို့အပြစ်တင်ကြပါတယ်သူတို့ကရေရင်းမြစ်ကောင်းတွေရရှိဖို့ကိုလည်းရှာဖွေနေကြပါတယ်။ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့မုံရွာကိစက်နဲ့ဒို့အတန်တို့ဟာသူတို့ကြေးရွာမှာရေရင်းမြစ်ကောင်းတွေရရှိဖို့အတွက်တိုက်ပွဲဝင်နေကြတဲ့ရွာသားတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုမုံရွာကိစက်မှသတင်းတောက်အီအီမွန်ကရေးသားထားပြီးကိုတီဂျီအေးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ကောင်းကောင်းကြီးရချင်းမင်းရရှိရေးကောင်းကောင်းကြီးရချင်းမင်းရရှိရေး
မုံရွာမြို့တပကံချင်းနွဲ့မြစ်နောက်ဖက်မှာရှိတဲ့ကံကုန်းကျေးရွာနေမှာ2010ခုနှစ်ကကျင်းနီစီမံကိန်းတချို့ပြန်ဆက်လာပြီးတဲ့နောက်ပိုင်းမှာတော့တောက်သုံးရီတွေအငန်တက်ကဲလာတာကိုဒေသခံတွေစတင်သတိထားမိလာကြပါတယ်။နေအိမ်တွေကစီပိုင်းတွေထဲဖြည့်ထားတဲ့ရေတွေဟာစားတင်လို့အဖြူရောင်ကျိုးတွေတက်လာတာတွေအဲ့ဒီရေတုံးပြီးလျှော်တဲ့အုပ်တွေဟာလည်းအစွန်းထင်းတွေရှိလာတာကိုဒေသခံတွေကတိတိတသာသတိပြုမိလာကြတာပါ
မော်တာနဲ့ဆုပ်လေကြီးတွေကြတော့လေထမင်းချက်လို့မရဘူးဝှက်ချော်လို့မရဘူးရေချိုးရုံတက်တက်ပဲရေဆိုရတဲ့တာတချို့ဆိုရင်လို့ရှိရင်မကြာအဲရာတွေတော့အကွက်တွေတော့တော့အဲ့လိုထားတယ
်ကံကုန်းကြီးရွာနေဒေါ်အေးတန်းကသူတို့ရွာသားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြသွားတာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတည်းကကံကုန်းရွာနဲ့နှစ်မိုင်ကွာမှာမြမရန်စီကျင်းနီကုမ္ပဏီဟာစပယ်တော်နဲ့ကျေးစင်တော်မှာကျင်းတူတူဖို့ရေးစီမံကိန်းနဲ့အတူအစစ်ဆက်ရုံလက်ပတ်ချင်းကစပြီးပတ်ဝန်းကျင်ကျေးရွာတွေမှာတောက်သုံးရီဟာအရင်ကနဲ့မတူပဲတိတိတာတာပြောင်းလဲလာတာကိုသူတို့သတိပြုမိလာတယ်လို့ဆိုပါရယ်အဲ့ဒီဒေတာကတောက်သုံးရီအည်သွေးဟာကြဆင်းလာကြောင်း2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာတော့ဒေတာခံတွေကပုံပြီးစိုးရိမ်လာကြပါတယ်သူတို့အနေနဲ့မြေအောက်ရေကိုမတုံဆွဲရဲတဲ့နောက်ပိုင်းမှာတော့တောက်ရီအတွက်တခြားနေရာကယူနေရတယ်လို့သုံးရီအတွက်လည်းဇမားချောင်းကယူနေရတာပါကုမ္ပဏီကနေဒေတာဖွံ့ဖြိုးရေးအတွက်ရတဲ့ထောက်ပံ့ငွေနဲ့ဂါလန်6000ဆန့်ရေကန်တိဆောက်ပြီးကျမချောင်းကရေကိုအင်းအယောက်ပိုက်တွယ်တန်းစနစ်နဲ့လှုပ်ထားတယ်လို့ဒေတာခံတူဖြစ်တဲ့ကိုမိုးခိုင်ကပြောပါတယ်
။ကျွန်တော်မျိုးရဖို့တော့ကုမ္ပဏီနဲ့၃ချိန်ဆွေးနွေးဘူးတဲ့။ဆွေးနွေးတဲ့အချိန်မှာမျိုးကအဲဒီဒီလိုပိုက်လိုင်းရတော့မပေးနိုင်ဘူး။ဓာတ်ပြက်ကိုနှစ်နှစ်ကြာပြုတ်ထုတ်ပြီးမယ်။အခုကိုဖြည့်ဆိုတော့ကျွန်တော်တို့ဆွေးနွေးမြစ်ကနေပြီးတော့တိုင်းတာလိုက်တဲ့အခါကျကျွန်တော်တို့အဲ့ဒီနေနဲ့မလုံလောက်တော့ကျွန်တော်တို့ကကျမချောင်းကနေလှုပ်လိုက်တယ်။ဒီမျိုးရောက်ရစာရင်ကျမချောင်းကြီးရပေါ်တယ်ဆိုပြီးကျမချောင်းကြီးတုံးလိုက်တာပေါ့
။တောက်သုံးရီရရှိရေးအတွက်ကုမ္ပဏီတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေနှစ်နှစ်နီးပါးစာဖြစ်တဲ့7,500လောက်သုံးစွဲခဲ့တယ်လို့လည်းသူကဆိုပါတယ်။ချင်းနှွေးမြေကိုတန့်စင်ပြီးထုတ်ယူသုံးစွဲဖို့ဆိုရင်တော့7,900လောက်ကုန်ကျနိုင်တာကြောင့်နိစ္စရရမားချောင်းစီကနေပဲရေရယူဖြန့်ဝေပေးခဲ့တာလို့လည်းဆိုပါတယ်။အဲ
လမ်းမဆောက်တဲ့အကြံမိုးရကြတော့လမ်းနေရာရေအိုင်နာတွေဟာပြရစီတယ်ပေါ့။ဒါကလည်းဒီလိုတော့တော့ခက်ခဲနေပြီးတော့ကုန်ကြတဲ့လမ်းတွေပါရှင်းဆောင်ရကြီးရကျွန်တော်တို့ကရရတဲ့ပြဿနာဒီလိုနေရတာနဲ့အဲဒီလမ်းပန်းဆက်တွေကြီးလောအောင်လုပ်ပြီးရအောင်လေ
းစီမံကိန်းပြန်ဆပ်ပြီးနောက်ပိုင်းတွေမှာတော့ဒေသခံတွေတုံ့ဆွဲနေတဲ့ကြီးဟာအကြီးအသေးတာမကရေထွက်အားပါညော့နေလာတယ်လို့လည်းဒေါ်အေးတန်းကပြောပါတယ်
တွင်းနေတူးထားတယ်ဒီဘက်ကဟိုဘောတော့လုပ်ငန်းတွေလုပ်တဲ့ချိန်ကျတော့တွင်းနေအလိုလိုရကိုခန်းသွားတာကျွန်တော်တို့ဒီမှာတော့တောင်30ကျော်ပေါ့နော်။တောင်30ကျော်ယူရင်အိမ်ပေါင်းစီမြင်တုံးနေကြတာပဲ။ဒါရေမင်းတွင်းရှိ56ရင်တုံးလို့ရတယ်။အခုကျတော့အားလုံးကလည်းစမ်းဆုတ်သွားတဲ့ဘောပေါ့။ဒီကလုပ်ငန်းတွေလုပ်လာလိုက်တွင်းနေအလိုလျောက်ခန်းသွားတယ်။ဒီခုမော်တာချင်းတူးပြန်တော့လေ။မော်တာချင်းကတော့တောင်နဲ့မပြီးတော့ကျတော့နော်။ဝင်ရတတ်နိုင်တဲ့လူကတူးလို့ရတယ်။ဝင်ရမတတ်နိုင်တဲ့လူကျတော့မတုံးရဘူးပေါ့နော်။တုံးတဲ့အိမ်ဝင်တောင်းတုံးရတာပေါ့
။လက်ရှိအချိန်မှာအဝေးစီတွင်းရရဖို့ဆိုရင်ပေ80ကနေ80လောက်ထိတူးခြားရပါတယ်။ဒေါ်အေးသားနဲ့သူ့အိမ်လေးချင်းတွေကတော့ရေရှားပမှုပြဿနာဟာဒီတတ္ထုကုမ္ပဏီတွေကြောင့်ဖြစ်တယ်လို့အပြစ်တင်မဆုံးပါဘူး။ရမားချောင်းကအချိန်မရွေးရေစီးဆင်းမှုညှော်နေနိုင်တာဒါမှမဟုတ်ရေခန်းချောက်လာနိုင်တာကြောင့်ဒေသခံတွေဟာဒီချောင်းကရေကိုရေရှည်မှာအသုံးပြုလို့မရနိုင်ပါဘူးစိုးရိမ်နေကြပါတယ်။မြေအောက်ရေသုံးဆွဲလို့မရတော့တဲ့နောက်ပိုင်းဒေသခံတွေဟာသူတို့ရွာကနေနှစ်မိုင်လောက်ဝေးတဲ့ရန်စီတတ္ထုစက်ရုံနဲ့ဂျပန်ပတ်တီးလိပ်စက်ရုံတွေကနေယူသုံးနေရတာပါ။အဲ့ဒီကတောက်ရီကိုစပိန်တွေမော်တော်ဆိုင်ကယ်တွေသုံးဘိန်းတွေထော်လာကြီးတွေနွားလဲတွေနဲ့တည်ကြရပါတယ်တချို့ကတော့ရေတပ်ဝယ်တောက်ကြတယ်လို့လည်းဆိုပါတယ်မိသားစုဝင်၃ယောက်သာရှိတဲ့ကိုမိုးခိုင်တို့အဖို့တော့တောက်ရီလုံလုံလောက်လောက်ခတ်ထားနိုင်ဖို့အရေးအခက်ခဲရှိတယ်လို့ဆိုပါတယ
်ကျွန်တော်တို့မှအားတော့မခတ်နိုင်ကျွန်တော်ဒါကြောင့်ပဲရေပြန်လေးရေကိုဆက်တာတင်ရေးတဲ့ပြန်လာရောအဲ့လိုမျိုးလောက်ကျွန်တော်၃ယောက်ပဲရှိရတာ၃ယောက်ထဲတောင်မှတစ်ခါတည်းရေပြပေးတယ်တောက်ရီအဲဆာကမကြီးတဲ့အိမ်ကဘူးဆိုးတာပါ။ဒီညာထော်လာကြည့်တော့လူကြုံပြီးဆက်ထားမျိုးတွေအဲ့လိုမျိုးတွေလိုက်ကြတယ်
။ဒေတာခံတွေကတော့ချင်းနှမြစ်ကနေတောက်သုံးရည်ရဖို့ကုမ္ပဏီနဲ့အစိုးရနှစ်ဖက်လုံးကိုတောင်းဆိုထားတာအချိန်တော်ကြာနေပါပြီ။ဘေကျင်းခြေဆိုင်ဝမ်ပေါင်တတ္ထုကုမ္ပဏီရဲ့လုပ်ငန်းအခွဲတစ်ခုဖြစ်တဲ့မြမရန်စီကျင်းနီကုမ္ပဏီကတော့ချင်းနှမြစ်ရရှိဖို့အတွက်သူတို့ရွာအနီးကနေပိုက်လိုင်းတွေတစ်လိုင်းပြီးတစ်လိုင်းဆွဲနေပြီမဲ့သူတို့တောင်းဆိုထားတာကိုတော့အခုထိလစ်လျူရှုခံနေရသေးပါစကိုင်းတိုင်းဒေသကြီးစီပင်ဝင်ကြီးဦးမြင့်ကြည်ကတော့ဒီစီမံကိန်းတစ်ဝက်ကဒေသခံတွေကိုတောက်သုံးရီထောက်ပံ့နိုင်ရင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလည်းအခုလိုပြောပြပါဗျ။ဟိ
ုပေးလို့လည်းမရဘူးဆက်ရုံကိုကြီးမလောက်ဘူး။ဆိုတော့ဒီဟာကတောက်ရီတွေကဒီကနေပြီးတော့ပေးမယ်ဆိုပြောရဲပေးလို့မရဘူးအကုန်လုံးစီမံရလာလေ။အဲ့ဒီဟာကိုတောက်သုံးရီရောင်းမှုတွေကစီမံကိန်းတစ်ခုရှိတယ်။အဲ့ဒါကတော့ဒီ Blue Sky နဲ့အဲစာပေလည်းဆင်းပြီးဒီလည်းညီနိုင်နေကြ
။စီစဉ်ထားတဲ့ရေပေးဝယ်ရေးစီမံချက်ဘယ်တော့စတင်မယ်ဆိုတာသူကအသေးစိတ်ပြောပြခဲ့ကြတော့မရှိပါဘူးလွန်ခဲ့တဲ့လကဒေသခံ150လောက်ဟာမြမရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြခဲ့ကြပြီးသူတို့ရွာအတွက်ရေလုံလုံလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့သူတို့ရဲ့တောင်းဆိုမှုတွေဟာအရာမတင်ဖြစ်ခဲ့ပြန်ပါတယ်တောက်သုံးရရရှိဖို့ဒေသခံအစိုးရအနေနဲ့ကုမ္ပဏီကိုတိတိကျကျသာကင်တွယ်မယ်ဆိုရင်သူတို့ရဲ့တောင်းဆိုချက်တွေဖြစ်လာနိုင်ခြေရှိတယ်လို့လည်းရွာသားတွေကယုံကြည်နေကြပါတယ်အခုအချိန်ထိတော့ဒေတာခံတွေဟာတောက်သုံးရီအခက်ခဲဖြစ်နေစေပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မွန်ရွာကိစ္စမှသတင်းတောက်အီမွန်ကိုတီဂျီအေဇာနီနဲ့ဂျရက်ချောင်းနေတို့ဖြစ်ပါတယ်အပတ်စဉ်ခြားသာပရင်းနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ွက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။2020ခုနှစ်ဖေဖော်ဝါရီလ1ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19ကီလိုဟတ်15053ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေည10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့တူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်။စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာခင်ဗျာဒီနေ့တဲ့လေလိုက်စီစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူရန်ဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်ကြိုးပမ်းနေရတာကဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကျင်းဝနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းသိုင်းကိုနောက်နိုင်ငံရေးလေလံသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဒီပြည်နယ်ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လေလံမှုရောက်နေပါပြီဦးသိန်းသိုင်းဦးကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူးဆက်သွယ်ဖို့ဆက်ပြီးကြိုးစားနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူချမ်းနဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသပ်ချက်ကိုကြားချင်ပါတယ်ဆိုတော့ဒီလွတ်တော်တတိယတည်ထောင်အစပြီးတော့ပေါ့လေဒီတက်မတော်သားကိုယ်စားရေးပါဝင်မှုအချို့ကိုတစင်းချင်းဒီရှော့ချသွားဖို့အပါဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုရှော့ချဖို့တွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရံမျိုးသိန်းခင်ဗျအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျအ
ဲကျွန်တော်အမြင်ကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ဟာဒီမှာမှာအရေးကြီးတဲ့ဟိုအဆက်တစ်ဆက်လို့မြင်ပါလေ။ဒါရှိဒီပြည်သူ့ခြေကံဥပဒေ2008ခုနှစ်ပြင်ဆင်ရေးပြည်ထောင်စုကော်မတီကနေဟောလွန်ခဲ့တဲ့ပိုင်းကတင်သွင်းခဲ့တဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချဖို့ရင်ဒါအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့အခမ်းအနားကိုမသိဘူးလို့ရင်ဒါပြီးတော့state of emergency ဘယ်ကျွန်တော်အရေးပေါ်အခြေအနေဒီမှာဟောကမ္ဘာ့ရဲ့ပြည်တော်စုလွတ်တော်ရဲ့အခမ်းအနားကိုပြင်ပဖို့ရယ်ဒါပြီးတော့ဖက်ဒရယ်ခြေကံဥပဒေပြင်ဆင်တဲ့ကိစ္စမှာဟောရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေကိုအဓိကဆောင်ပေးပြီးတော့အဲတင်ထားတာကိုတွေ့ရပါတယ်အဲအားလုံးကခုအနေနဲ့ကြိုးရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံရေးပန်းနိုင်ခါအဲဒီလိုဆိုရင်ဆက်တွဲပြည်ပေါင်းစုတည်ဆောက်ရတာအဲ့တော့ဒါရှိအဲဒီအခါတည်းဒီစနေဥပဒေချက်နဲ့ရမှာဒီဖက်ဒရယ်စနစ်ကိုဥတည်ရဲ့ပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ့်ကျမကိုယ်ပိုင်ခွင့်တွေကိုအာဏာခံချက်ပေးနိုင်မဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်မဲ့ဟောပြည်စင်ချက်မျိုးတွေကိုအားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်သူရဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့လည်းတိုင်းရိုက်ဆက်ဆက်နေပါတယ်ဒီနိုင်ငံရေးလုပ်ငန်းစဉ်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးနဲ့ဆက်ပြီးတော့အခြေခံဥပဒေအချက်အလက်ဟာနော်တရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မို့လို့နော်ဒီလိုဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးနိုင်ငံမှာနော်ဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြည့်မှလည်းအားနည်းချက်တစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ဆိုတော့ကိုရမျိုးသက်ရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းများအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိတယ်လို့များပြောလို့ရမလဲ
အဲကျွန်တော်အမြင်ကတော့လက်ရှိပေါ့လေတိုင်းပြည်အတွက်ဒီအင်တာနက်အရေးကြီးတဲ့ဒီဟိုအခြေအနေဒီလေကပေါ့လေအတခုဖြစ်တဲ့ဒီဟိုတက်မလို့ကိုနိုင်ငံကြီးကနေပြီးတော့ဒီဟိုနိုင်ငံကြီးမှာပါဝင်မှုကိုနော်အဆုံးတတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ့လေဆွပေါ်ထဲမှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျေမီယာအဖြစ်ပြောရင်တော့ကျွန်တော်မြင်တာတော့ဟိုမှာရွေးကြေးရခိုင်နှိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကြတဲ့60ရာခိုင်နှိုးလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်သေးကဘယ်လောက်ပဲဒီဥပဒေချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေပြင်ပြီးဖြစ်စီနော်ဒီအောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှိုးကျော်ရမှကျေးဇူးမူပါအတူချက်မှာဖြစ်တဲ့ခါကြတော့တမတော်ကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကြီးကလည်းရှိနေပါတယ်အဲ့ဒီခါကြတော့လက်ရှိခွင့်ပြုအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာဟောအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာရေးကြည့်ပါလေအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတွဲမွေနေနေအချိန်နဲ့ညီနိုင်ရှင်းပြီးတော့နိုင်ငံရေးအရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ကျွန်တော်ချေကဥပဒေပြင်ဆင်ရေးကိုချင်းကစဉ်းစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းပါပေါ့လေဟိုပါဝင်တာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မလို့သားကိုယ်စားတွေကိုဟိုစင်ချင်းလျှော့ချသွားဖို့အပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဝီရသုံးသပ်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာခင်ဗျာအော်တယ်လီဖုန်းအဲကျွန်တော်တို့ပြန်ကြသွားပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဓာတ်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုရရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစိတုံပင်စနေဒုတိယအထိန်လို့ပြောပေမဲ့ပထမအထိန်မှာပင်စင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင်ရှိရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံစုပေးလို့အရကွယ်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့တင်သွင်းတဲ့ဥစ္စာကဟို NLD ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုလို့တွေ့ရတယ်လူတိုင်းရင်းသားတွေတွေ့ဆိုရင်တော့ခုနကတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်းစင်သေးတွေလည်းတော့နေတယ်အဲ့တော့တမ်းလို့ allele မှာခွင့်ကောင်းကြည့်ပြီးတော့မှအဲအဲ့ဒီဥစ္စာတဲ့ငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေရဲ့သဘောထားလည်းမပါဘူးတဲ့လာပြက်မိဆိုတော့ကျွန်တော်တို့ကကစားခံနေရတော့ဒီတမ်းလို့ရော NAD ရူစင်းစားမှာကတော့ဖြစ်ပုံပြီးမဟေ့ဆွေတော့သူတို့ဟာကြီးရဲ့မစင်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စင်ဖွင့်တော့သူ့တို့နီလန်းကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့ညီလာခံကနဲ့ပြင်းမေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။တော့သူတို့ဟိုပြင်းလို့ညီလာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်မေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုအပြစ်ဆက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောလည်းနဲ့ကင်ဒီရောအေလေဒီရောအကုန်လုံးကညှင်လာပြီးတော့မှမျက်မှောက်ပြက်ဆက်ရည်နဲ့လည်းသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးတင်လုံးထားတဲ့ဥစ္စာကိုပီတူထုကိုညှိကွေးပြီးတော့မှတင်းတိပင်ထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှဒီလုံးကြီးလာခါမှလည်းပဲဖေဒရယ်ကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးထည့်ရယူပြီးမှလည်းဆက်သွားနေဆိုတဲ့ဖြစ်ပေမဲ့ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့တူကြီးကတော့ကျွန်တော်တို့ကတော့စိတ်ကုန်နေပြီဆိုတော့ဆရာလည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလိုင်းပွေကုန်းဒါတော့ဒီတန်းတန်းတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေလိုင်းပေါ်မှာရှိနေပါတယ်ကိုခိုင်ဆိုးဆွေးနွေးနေတာမင်းမြင့်နေတာဆွေးနွေးမင်းမြင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဆွေးဝင်ပြီးပြောခွင့်ရတဲ့အတွက်ကျွန်တော်ချက်ကောင်းကြည့်ဒီမှာလည်းပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီခွေးတစ်စီးပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တယံသားညီအကိုတွေဒီနေ့ဟာစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအတိတ်ကဖြေဖို့ရှာရမယ်ဒီပေထောင်စုကို ก็ตะเกะตะเกะตะนากะกูยันอยู่ทีเปียวตอดละปีทองสุกูตะเกะตะเกะอเสกอำมันผิดโพสุโลชิยเนาะจนอมีงูเปียวอ่ะมั้ยสุโลชิยเนาะดิเตยตากองส่งด้วยพออกุลงกูขอพี่เองดิปะมาก็เลยโตป่ามั้ยเออแต่เนี่ยเป็นเนี่ยก็อยู่เนี่ยกูป่ามั้ยไอ้นี่มาคุยซิบนตะคู่กูดิๆชาๆดูกองส่งด้วยแต่เป็นเนี่ยดีๆก็เป็นนี่ชิปเป็นนี่สุชิปเป็นนี่ก็ เนี่ยก้องส่องတွေကနေပြီးရင်ဟိုဥပဒေတစ်ခုကိုသေးသေးရှာရှာရေးဆွေးမှဒီပြည်တွင်းစိတ်ဆိုတာလည်းမရှိဘူးဖြစ်ပေါ့။ဟုတ်ကဲ့။အခုကနေပြီးရင်ဒီပမာတစ်ခုလေးကနေပြီးရင်ဟိုဥဆောင်ပြီးလောက်တယ်ဟိုသူစရရင်လည်းသူလောက်တယ်ဟိုဟိုအလုပ်တော့အမင်းနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ်။ဟုတ်ကဲ့။အဲ့ဒီကြောင့်နေပြီးဟုတ်ကဲ့ပါ။
โอเคคุณลามอสุนิราเจซุบาสรุปเราเจอเราเสี่ยอู้ตึ้งตั้นโหเปลี่ยนพี่สรุปเสี่ยอู้ตึ้งตั้นโหอะยินซ้องอนินะซวนด้วยสิจินาก็พอเลยอะคุณเราดิปิเซ็นแม้อุบเหมูจันอนินะพอเลยเราตะแกอะเยจี้เดต้ายผีด้วยโลวะตะกิสสะดิมาดิปิเซ็นแช่ดิมาบลาวที่ฉုံๆมิเลยโลเมียเสี่ยอนินะต้องตัดมิเลยครับ Hello, siapa tu yang tanya telefon saya macam apa kerana, jenaruh biasa tu yang aku, lalu saya nak tanya jenaruh lilai mama yang ni tu tuh lebih lagi macam ni, usau itu apa ni, mana yang awak usau itu boleh la sini tu ia apa kerana?
Okay, jadi mana, jadi 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 เอออติปิ้วโหลอัดเลยဆိုတော့တက်မတော့ပါမှဖြစ်မယ်ဆိုတော့အကြောင်းတွေပေါ့လေဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကအခု2020ခုဦးတွေမပြင်းရင်ကျွန်တော်တို့တန်းကြီးကောင်းမလားနှစ်ထောင်ချက်ဖွဲ့စည်းပုံဦးတွေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းကြီးအတွက်ကောင်းမလားဆိုတော့ဒါချင်းချင်းနဲ့တည်ပြီးတာဖြစ်တယ်ဒါကြောင့်မို့လို့ငယ်ပေအတ္တိတ္တိယပုံကိုယ်တွေကချက်တဲ့နည်းနဲ့စေနာထားပြီးတော့
cina pina suni me, tato jam yute yo cina pian biro, o suni si jana siwarai, so kono le piani barai di yo, o positif pun piye kisari mati, tanya nari kan kan ye ciri so, di piaja barai, so na tato jam yute le suni tara siwarai, di tamlo na sipe ya pe sasa hiya le, ye barai so, piaja barai, so lo tu cina mahai poli, cina lo di tamlo yo, di tanya na inazuri yo, tu positif pun si ima, di ka cia le suri ni ama. Nengai, aku leshi di lu tole mana nengai usang parti itu kau pide, nengai parti ini ne boleh di lu tempero, tena inasuri, terkaitan lu tole mana, tercah nengai parti leshi ni badi le, so di lu luri alu buang power nai mau solusi, di usang parti itu kau ini, bahaya tu ika lupa kucing mah, lu ni alamia, tada jemu ten tonta lu yam le.
ตอนนี้ก่อนหน้านี้เนี่ยเมื่อตั้งแต่เมื่อช่วงปีที่แล้วเนี่ยตั้งแต่ก่อนหน้านี้เนี่ยเมื่อตั้งแต่ช่วงนี้ในลู่อันนี้เพลย์ตั้งแต่ในลู่ดูอัตโนมัติแต่ตั้งแต่ปัจจุบันก่อนหน้านี้เนี่ยแต่พวกนี้เนี่ยเพื่อส่งช่วงนี้ไปเลยตัวเนี่ยอันนี้ก็รับได้อยู่หน้าท้องดูอัตโนมัติเลยแต่ที่การนั้นเนี่ยฉะนั้นที่ส่วนใหญ่ไปช่วงต่อไปเราตั้งแต่ไปเนี่ยก่อนหน้านี้เนี่ยฉะนั้นตั้งแต่ก่อนหน้านี้เนี่ยพวกนี้เ
nine to me be the war. General nine and Naga at work. The game will come out it. A tree gang on me, what do you get on you do? Chao, you nine will do a bit of me, Marty. But let you go on it, sign on my two men so you know. But that had it, what do you get the shoe in that little lady? She got the damu by my in the damma, I made out to your body. Any good on the loo. General nine and a tree me, let you chin me, ma. A democracy better be on duty for you to it. She meant the mano. Chaja Nana, Malena, indeed, a chimney, which you know, don't the body. General Mine, do you chimney ma? Hala, democracy better be on duty for you to do. For a soya, little Tamarone, Taina, Kondo, Jama. The whole thing, Jedi, Jan, I'm dragging no ma. Do you be bring you? General, Father Media, mean with the no ma. Kazaya, I may, a chimney, she got it. ဒီချင်းနေမှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးဘုံကိုခံစားနိုင်ဖို့ဟာပုံပြီးတော့
为国多么难的孙女的是吧的呀。
OK, 现在前面的孙女的结束吧。所以说今天的孙女外的国不杀的被迫比孙女他也不可以来信的吧的呀。因此杀的上完了的 American 比方说毛特特那也杀完都杀的了来信的录音切的有位国家来发表比方面。
然后是法西文化 democracy 也单独你们也留困也杀的片把困也的国嘛阿妈感觉比他细胞。现在个前面阿那等那也然后将边也没有那也这个东西在 ON season 不能就目过迷途妙不提拔那也没做这么让我骗那也但是那比如今天家谁玩乖乖那也对一月节嘻嘻也随他的稍后随你打骗吧的你明明就在略略边路没有那样也随他的稍后随你我们问你的不差呗并不出杀给的第二路到新的 NLD 不会将没变下线如果你老将看下的路平时也好表给路第二路到新的无机面我要是要顾稍微呢不要你没有事还给到金牛别水母不忘啊啊嘎机呢盼我让偷看他吧的结果平时也对你嘎身口目嘎了但是那个一把地的嘎 NLD 把地的结果平时也把路没有也不过也但是要是一点呢不忘上要留在地那把那些比如的也没得别妈妈爸爸路都有的朋友没呢路到的问他们比如故事来的物理比如怎么样台他路干了带你的那第一次这么大的一把呗明明都也会按那里从相当嘛叫比切入变成一股闹线的怎么样用进目的上那一段咱家水的台他人的干港上的阿路嘛给要你嘛慢呗给也是港上的个明明都个南安我南比比这么多工作卡过天米月前干比都说要奥对啥西西木谈月家门所以咱们老爷工作看面对难难的路，那当时拍这部片子以来，没有啥变的，人家是变得那下来，人家说比生多难难路，有啥没办法的呗
？OK， 再来 American 比方说，蒙特特那比啥吧，那啥子上了，今朝路媒体上没有啊，乌色毛还啥吧，难让拍片比方个咩
？OK 吧，光了。မြန်မာနိုင်ငံရဲ့2010ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကန့်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့။ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားရှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းသွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့တိုင်းရင်းသားတွေရဲ့လူလာတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံပါစီကံနီလာနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့နိုင်ငံအတွင်းမှာလက်နက်ကိုင်အဖွဲ့တွေချုပ်ငြိမ်ပြီးတော့အေချမ်းတဲ့အခါတပ်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတပ်မတော်ရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့။အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သူတို့လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့ NLD အနေနဲ့လည်းဥပဒေကြောင့်အရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအကျပ်တဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့မေတ္တလမျိုးဥစိန်မောင်းဆာပါနောက်ထပ်စာတချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်းရမာရဲ့ငင်းငယ်ရသွားမာရဲ့ဒီနေ့ကိုအသေးလေးကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်တဲ့အောင်ဟန်ဆောင်နေသူများတာပါတဲ့2008ခြေဥရတိုင်းပြည်ကိုအမူရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နေရှေ့တန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချိုက်လို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးချုပ်တန်းလန်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥ့အနေရီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြီမောင်ဝင်းဆိုတဲ့ nama ni apa? Tu kalau kita ada energi suara kita beri amat diri juga. Tetapi jadi apa yang lakukan mesti bau. Aku posisi pun le di ni nampi melayan. Tetapi ni peni tahu mesu le. Bahama cah mesti bau. Pidu amya lah di cawan ini bawa le suvi tua jiwa le. Nota sar culek sini bade mesu mau papa bawa kami.
Okay, bahasa di udeng we sura.
โอเคเจสุบาสรดีตอตาရှင်นี่สารมาတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မယ့်နေ့တွေကိုဟိုသူတို့စိတ်ကူးမိသမျှကိုအကြံပြုထားပါပါဒီထဲမှာတချို့ကလည်းအသက်ပြန်ရေးလာအောင်ကောင်းနေရဆိုရင်မြင်ပါတယ်ဆိုတော့ဒေါက်တာရမျိုးသက်ခင်ဗျာဒီလိုမျိုးပေါ့လေအသက်ပြန်ရေးဆွဲတာပါဝင်ပြင်နာစင်နာတွေတခြားနီးလန်းတွေရောဟိုပြင်နိုင်ကြီးလာလာပြီဘလောက်များရှိတယ်လဲခင်ဗျာဖွဲ့စည်းပုံပြင်မှာ Okay, Jesus. So, you know, the Facebook of Magu Sunin Rao, Taya Machapin, the Chula Shivare, Tidema Tiagoro, Shu Kongsure, Namene Tiagoro, Atipiama Suelo Mishiva, Utita Suela Basu, Duale, Yivare. So, Sazo, Doctor Yamuse, Sovima Sunis or Kula Shivare, who Nene Amlo Amias in a Pura Boli, General Tipu, the Possum Pinisura Gisa, General Tamaro, Miavam Lasura, a Pium Muboli. So, let's see, look at the Tama, who Piemoti, so putare, Mujano.
ครับอ่ะโกยามิโอเคอ่ะดิโกเลยขนาดเนี่ยมาอันนี้เนี่ยเปลี่ยนเสียงนี่ลงโดยเนี่ยฉะนี้ก็ป่าบาเลยเนี่ยฮัลโหลโอเคเอ้โกยามิโอนี่ซะๆซอไว้มาเปล่าแต่โทรศัพท์แล้วไม่ชินเลยด้วยบ่มาไม่จ้าเลยโกยามิโอนี่ติเช็ดออกเปลี่ยนเปล่าครับเนี่ยครับอ่ะอธิกะก็เนาะเนี่ยอาชีพบ่ดิ ဒီကဒီအောင်ချက်အုပ်တွေပြင်ဆင်ရေးနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေပြန်လှည့်ရမှာလေတို့ဟောပြင်ဆင်လို့လွယ်ကူတဲ့ဒီပြင်ဆင်ချက်တွေလေပါတော်တွေ့ရပါတယ်။ဒါပြုလို့လည်းအဲ့ဒီပြင်ဆင်လို့လွယ်ကူတဲ့ပြင်ဆင်ချက်တွေဒီပြင်ရေဒါသတ်တော်တွေမှာ95ရာခိုင်နှုန်းကျော်ထောက်ခံမှာတင်လို့ရမယ်အချက်သေးကြီးကလေရှိနေတာကိုတွေ့ရပါတယ်။နောက်တစ်ခုကဒီပြင်ဆင်တဲ့ဥပဒေပြန်လှည့်ရရှိ ဥပဒေပြန်၅ခုလည်းပဲရှိနေပါတယ်အဲ့ဒီ၅ခုတွေမှာဆက်ဝင်စားကြအကောင်းတာကတက်မလို့ကတင်ထားတဲ့ဥပဒေပြန်နှစ်ခုပါအဲ့ဒီတက်မလို့ကတင်ထားတဲ့ဥပဒေပြန်နှစ်ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အနာကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ချင်တဲ့အချက်တစ်ချက်ရယ်နောက်ပြီးတော့ပြည်ထောင်စုဝန်ကြီးတွေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့အကြံအစည်မှာ
ကိုမှငါချက်ကိုဆလုံးမှာပါတဲ့ပြတ်ပြတ်တိုင်းခက်ပြင်းလို့ဆိုတဲ့အချက်မျိုးတွေကိုတင်တာတွေ့ရပါဟုတ်ကဲ့အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမ်းတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမိုကရေစီဖက်ဒရယ်ဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြိပက္ခဖြစ်နေတဲ့သဘောမျိုးတွေကိုတော့အတွေ့မရပါဘူးလားဟုတ်ကဲ့ဆွေးနွေးပြီးတဲ့ဒေါက်တာရန်မျိုးသိန်းကိုရင်ပါဝင်
စနေနေ့ဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တလှည့်ပြောပြပေးပါရှင
်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူလူကြံမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်တယ်လို့တရုတ်နိုင်ငံကရောက်ခဲ့တဲ့နိုင်ငံခြားသားတွေကိုလည်းပြည်ဝင်ခန့်ပိတ်ပင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူ259ဦးနဲ့ကူးစက်ခံရသူပေါင်း12,000ဝန်းကျင်ရှိတဲ့အကြောင်းတရုတ်တာဝန်ရှိသူတွေထုတ်ပြန်လိုက်ပြီးချိန်မှာပဲအမေရိကန်ကအခုလိုကြေညာခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုကာကွယ်နိုင်အောင်နီလာမျိုးစုံနဲ့ချီကပ်ပြီးတော့ကမ္ဘာနိုင်ငံတော်များများကလည်းဆောင်ရွက်နေပါတယ်။တချို့နိုင်ငံတွေကတရုတ်နိုင်ငံသားတွေကိုသူတို့ရဲ့နိုင်ငံတွင်းကိုပေးမှုဝင်မဲ့နဲ့တာမြင်ထားသလိုတချို့နိုင်ငံတွေကတော့ခီးသွွာလာမှုသတိပေးချက်ထုတ်ပြန်တာဒါမှမဟုတ်တီးတန့်ဖဲထုတ်ပြီးတော့စောင့်ကြည့်ကူသက်သားတွေကလှုပ်ဆောင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးကို3လအတွင်းစမ်းသပ်နိုင်ခြင်းရှိတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးအန်တိုနီဖောက်စီကပြောပါရယ်အသက်ရှူလမ်းကြောင်းဆိုင်ရာ SARS ရောဂါကာကွယ်ဆေးထုတ်လုပ်ခဲ့တော့ကတော့စမ်းသပ်ကြည့်ဖို့လောက်20ကျော်အချိန်ယူခဲ့တာပါကိုရိုနာကာကွယ်ဆေးထိရောက်မှုရှိမရှိအန္တရာယ်ကင်းမကင်းဆိုတာကိုအရင်ဆုံးစမ်းသပ်ကြည့်မှဖြစ်ပြီးတော့စမ်းသပ်ကာလကတော့လရနဲ့ချီထပ်ပြီးတော့ကြာနိုင်တာဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မှာရောက်နေတဲ့တက္ကသိုလ်ပညာသင်ကြားနေကြတဲ့အိန္ဒိယကျောင်းသူကျောင်းသား320လောက်ကိုအိန္ဒိယအစိုးရကဒီကနေ့စနေနေ့မှာလေယာဉ်နဲ့ပြန်ခေါ်လာပါတယ်။နယူးဒေလီမြို့ကိုလေယာဉ်ဆက်တဲ့အချိန်မှာပဲသူတို့ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရထားခြင်းရှိမရှိသတင်းနှစ်ပတ်ကြာစောင့်ကြည့်ဖို့တရားခွင်ထားတဲ့နေရာတစ်ခုကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။
သတင်းကြေညာကိုနန်းလောင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Destin Wheelerit ဖြစ်ပါတယ်ရှင်။ကျွန်မကစုမပေါ်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်တွေထုတ်လွှင့်ပေးခဲ့တာကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်ဒီအားလုံးရွှေလွှမ်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.